Bangladesh ပြည်ရောက်နေတဲ့ဒုက္ခသည်တွေ January လ23ရက်နေ့မှာမြန်မာနိုင်ငံဖက်ကိုပြန်ပို့ဖို့တဘောတင်မှုရထားပေမဲ့ပြန်ပို့ရေးအစီအစဉ်ကိုရက်စွဲဆိုင်းလိုက်ကြောင်း Bangladesh အစိုးရအရာရှိရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Riders သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံခြားရေးဌာနအရာရှိကတော့ဒီကိစ္စကိုအတည်ပြုဖို့ညှင်းဆိုပါတယ်။အဖြစ်အဆိုကိုတော့ကိုကောင်းဆိုင်ဟင်းကပြောပြထားပါတယ်။
ပြည်ရဲ့နေ့2019ခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဖက်ထွက်သွားကြသူတွေကိုပြည်နယ်လက်ခံမှုတနိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။တနိုင်ငံသဘောတူညီမှုအရမက်ဖြန်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့မြန်မာနိုင်ငံဘက်ကပြည်နယ်လက်ခံရေးအပိုင်းတွေမှာပြည်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပုတ်ပေးရေးအစီအစဉ်ကိုရပ်ရှူဆိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကေဇေယူးနဲ့ပြန်လေထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကာလိုင်းရဲ့ပြောကြားချက်ကိုကိုကပြီးရိုက်တာသတင်းဌာနမှဖော်ပြထားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်ပြန်မှုပေးအစီအစဉ်ရရှိဆိုင်လိုက်ကြောင်းအတည်ပြုဖို့မြန်မာနိုင်ငံနိုင်ငံခြားရေးဌာနကိုမေးမြန်းခဲ့ပေမဲ့လည်းအတည်ပြုဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ဒုက္ခသည်ပြည်နယ်လက်ခံရေးအပိုင်းတွေမှာလိုအပ်တဲ့ပြည်စီမှုတွေကိုလှုပ်ထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါတယ်
ကျွန်တော်တို့ကတက်နိုင်တယ်များစာမယ် comment လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘတ်အနေနဲ့တော့ topic ကနေပြီးတော့အသင့်ဖြောင်းလို့လောက်ထားပါရခင်ဗျာ
ဒီမနက်ငယ်ဘက်ကစီစစ်အပြည်ပြူပြီးဖြစ်တဲ့ဟိန္ဒူ900ဦးနဲ့မွတ်စလင်ဘာသာဝင်850ကိုဘင်္ဂလားဒေ့ရှ်ဘက်ကစရင်းပို့ထားပြီးဖြစ်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါတယ
်ဒီလ15ရက်နေ့မှာလုပ်တဲ့ joint walking group ရဲ့ပထမအစည်းအဝေးမှာကျွန်တော်ဒီဘက်ကနေပြီးတော့ဟိန္ဒူ900ယောက်စရင်းနဲ့ကျွန်တော်တို့ဟိုမွတ်စလင်ဘာသာဝင်850စရင်းကိုလွှဲအောင်ဆိုပြီးတော့ကျွန်တော်တို့စရမောသတ်မှတ်တဲ့အချိန်စလို့ရအောင်ဆိုပြီးတော့ပေးထားတာရှိပါတယ်ခင်ဗျာသူတို့အနေနဲ့တော့ပေးတဲ့လူစရင်းပေါ်မူတည်ပြီးတော့သူတို့ဟိုစရင်းကောက်တာတော့သူတို့ပြန်လုပ်ဖို့တော့ရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြန်လက်ခံဖို့မြန်မာအစိုးရဘက်ကအစီအစဉ်ရှိနေကြောင်းတာဝန်ရှိသူတွေကပြောဆိုထားပြီးဖြစ်တယ်လို့သူတို့ကိုယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲဘူရင်ကျေးရွာတွေမှာအမြင်ဆုံးပြင်လဲအခြေခံနိုင်ဖို့ချိုးတင်ပြင်ဆင်ထားတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ပေါ်မှာရောက်နေတဲ့ရိုဟင်ဂျာတပ်သားတွေနေရပြန်ရေးကိစ္စပွင့်လင်းနေတာမှုရှိတဲ့အတွက်သူတို့သဘောဆန္ဒအလျောက်သာဖြစ်တင်ပြီးကုလသမဂ္ဂလူနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းနိုင်ငံတကာကတောင်းဆိုနေတာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6000ကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတာပဲဖြစ်ပါတယ်ခင်ဗျာ။